ဒီနေ့သက္ကရေ2008ခုနှစ်နိုဝင်ဘာလ28ရက်နေ့တောက်ကြာနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်သောဆင်ကျလေးစေစုသာမြို့သံတရာရာမဇမဝိဟာရအကြောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာတရားစခန်းပွဲမှာဒီနေ့ပဋိစ္စသမုပ္ပါဒ်တရားတော်များကျေးဇူးပြုပေးမှာဖြစ်ပါတယ်ပရိစ္ဆာသမုပ္ပါဒ်တရားတော်ကိုမြတ်စွာဘုရားဟောကြားတဲ့အခါမှာပရိစ္ဆာသမုပ္ပါဒ်သံဃာကျင့်နေခြင်းနဲ့ပတ်သက်တဲ့အကြောင်းတရားကလေးတွေကိုလည်းပဲထည့်သွင်းပြီးတော့ဟောကြားထားတယ်အဲဒီဟောကြားထားတဲ့အကြောင်းတရားကလေးတွေကိုမဂ္ဂဆရာတော်ဘုရားကြီးကလင်္ကာကလေးဆက်စပ်ဒီကုန်းထားလေမူလနဗျာသစ္စာနဲ့ကိုလေးခုအလွာအင်္ဂါ12ပါးတရားကိုများနေ3ပါးအစ2ရမူလဝ3ဝါနဲ့ကာလ320ရှစ်တွဲကိုအလွာကျမ်းမှသိတရားဒီတန်ត្រာမှလူကြောင်းဒီလို့ဒီလိုလင်္ကာကလေးဆက်စပ်ဒီကုန်းထားလေရှစ်တွဲဆိုတာဘာပြောတာလဲမေးတော့သန္ဓေလေးလေလေဘုံကိုပြတဲ့အကြောင်းတရားရှင်မျိုးလို့ဒီလိုသိပဲရပါလေ။ဒါကသန္ဓေလေးဘုံလည်းနည်းရှင်မျိုးပေါ့။သန္ဓေလေးဘုံလည်းနည်းရှင်မျိုး။အဲ့ဒီသန္ဓေလေးဘုံလည်းနည်းရှင်မျိုးမှာနံပါတ်၁ကမူလနှစ်ဖြာတဲ့။မူလနှစ်ဖြာဆိုတော့ဘာပြောတာလဲမေးရင်မူလဆိုတာကအကြောင်းရင်းဘာရဲ့အကြောင်းရင်းလဲဆိုတော့သန္ဓေလေခြင်းရဲ့အကြောင်းရင်းဟောတို့သန္တာလည်းခဲ့တာဘယ်လိုတရားတွေကြောင့်သန္တာလည်းခဲ့ပါသလဲလို့ကိုယ့်ရဲ့သန္တာလည်းခြင်းရဲ့အကြောင်းတရားကိုပြန်ပြီးတော့နှလုံးသွင်းကြည့်လိုက်မယ်ဆိုရင်အဲ့ဒီမူလတရားနှစ်ပါးဟာအဓိကအကြောင်းရင်းတရားနှစ်ပါးဖြစ်ပါတယ်လို့ဒီလိုဆိုလိုပါတယ်အဲ့ဒီအဓိကအကြောင်းတရားနှစ်ပါးကဘာတို့လဲဆိုရင်အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာတရားကဘယ်နေရာမှာပြသလဲပရိစ္ဆသမုပ္ပါဒ်စဝိုင်းမှာနံပါတ်1အကွက်မှာပြတယ်နော်နံပါတ်1အကွက်မှာပရမသုံးရေးထားတဲ့စလုံးသည်အဝိဇ္ဇာနံပါတ်3အကွက်မှာပရမသုံးရေးထားတဲ့စလုံးသည်တဏ္ဏစဝိုင်းကြည့်လိုက်ပေါ့နော်နံပါတ်1အကွက်မှာပရမသုံးရေးထားတာကအဝိဇ္ဇာနံပါတ်3အကွက်မှာပရမသုံးရေးထားတာကတဏ္ဏအဲ့ဒီအဝိဇ္ဇာနဲ့အဲ့ဒီတဏ္ဏတရားနှစ်ပါးပူးပေါင်းပြီးတော့အကြောင်းရင်းခံအကြောင်းရင်းတရားအဖြစ်နဲ့သန္တာဟာကျင့်နေပါတယ်တဲ့ဒါကြောင့်သန္တာကျင့်နေခြင်းအကြောင်းတရားဟာအဝိဇ္ဇာနဲ့တဏှာလို့ဒီလိုမှတ်လိုက်ပါအဝိဇ္ဇာတဏှာဝတိဏဒွိမူလာနိသန္တာလည်းခြင်းအကြောင်းဟာအဝိဇ္ဇာနဲ့တဏှာဖြစ်တယ်ဒီလိုပြောတယ်ဒီတော့အဝိဇ္ဇာဆိုတာကမသိတဲ့သဘောလို့ဒီလိုပြောမိပြီတဏှာတရာကတာယာတ္တမနှိမ့်တဲ့သဘောလို့ဒီလိုပြောပြီးပြီ။အဲ့ဒါမသိမှုရဲ့တာယာမှုရဲ့မသိမှုရဲ့တာယာမှုရဲ့မသိတာကကိုတာယာတဲ့အာယုံကလေးတွေကိုအဖြစ်မှမသိတာ။ကိုတာယာနေတဲ့အာယုံကလေးတွေကိုအဖြစ်မှမသိတာ။တဏှာကအဲ့ဒီအာယုံကလေးတွေကိုတာယာတာဒီတော့ဘာတွေကိုตายရတယ်လဲမေးရင်မြတ်စွာဘုရားကဟောဘုန်းကြီးတို့အနာထမေတ္တောဝါဒသုတ်တာမှာရှင်သာရိပုတ္တရာမထေရကြီးကအနာထမေတ္တရာကြီးကိုပြောတယ်နော်မေတ္တန္တမှာတဲ့တဏှာနဲ့မตายရပါနဲ့တဏှာနဲ့မဆွဲပါနဲ့ဒီစကားလုံးနဲ့တလုံးပြောတယ်တဏှာနဲ့မตายရနဲ့တဏှာနဲ့မဆွဲနဲ့ဘာတွေကိုမตายရမှာလဲဘာတွေကိုမဆွဲရရမဆွဲရမှာလဲမိတဲ့အခါကျတော့ပရိစ္ဆာသမုပ္ပါဒ်စာဝိုင်းစာရမှာနံပါတ်1အကွက်ထဲမှာရှိတယ်အလဲကောင်ကစလုံးကသလာယရဏလို့ခေါ်တယ်အဲ့ဒီသလာယရဏဆိုတာဟာ6ပါးသောอายตนะလို့ခေါ်တယ်။မ ညမှာလို့ပြန်လိုက်တော့မျက်စိနားနဲ့ကောင်းလျာကိုစိတ်လို့ဒီလိုခေါ်တယ်ဒီထဲမှာတည့်ရပြတာကမျက်စိနားနဲ့ကောင်းလျာကိုစိတ်ဆိုတဲ့အာယရဏ6ပါးကိုတည့်ရပြတယ်ဒီစလုံးနဲ့ပြတယ်သာလာယရဏဆိုတဲ့စလုံးနဲ့ပြတယ်အဲဒီများစွာမျက်စိနားနဲ့ကောင်းလျာကိုစိတ်ဆိုတဲ့စကလုံး6မျိုးကိုတော့စဝိုင်းစာရွက်ဒုတိယစာမျက်နှာမှာအကျဉ်းပြထားတယ်နော်စဝိုင်းစာရဒုတိယအစမဏကိုကြည့်ရင်တို့ရဲ့အတိအသီးသောတရုတ်အရေးအတွက်တွေးရပါလိမ့်မယ်မျက်စိဆရာကမျက်စိအကြည့်ဓာတ်ကိုပြောတာနားဆရာကနားအကြည့်ဓာတ်ကိုပြောတာနှာခေါင်းဆရာနှာခေါင်းအကြည့်ဓာတ်လျှာဆရာလျှာအကြည့်ဓာတ်ကာယဆရာကာယအကြည့်ဓာတ်စိတ်ဆရာကဘုံစိတ်မနောဒါကိုပြောတယ်အဲ့ဒါကိုစဝိုင်းထဲမှာဘယ်စကားလုံးနဲ့ဖော်ပြထားတယ်မြေကြီးသလာယရဏဆိုတဲ့စကားလုံးလေး ਨੇ ဖော်ပြထားတယ်။ဟုတ်ပြီသလာယရဏဆိုတာအာယရဏ6ပါးတွေ့ပြီနော်။အဲဒီအာယရဏ6ပါး6ပါးမှာအပြင်ပါကအာယုံတွေလာပြီးတော့တိုက်ပါလိမ့်မယ်။အပြင်ပါအာယုံလို့ဆိုတာကသဘောအနေနဲ့အပြင်ပါလို့ပြောတာ။မိမိခန္ဓာကိုယ်မှာလည်းအဲဒီအာယုံတွေရှိတာပါပဲ။ဥပမာမိမိဝမ်းမဲ့ခြင်းမှာတခါတခါတကွေးကွေးနဲ့လေကလေးတွေတိုးနေတယ်။ဒါအတွင်းလားပြင်လားမင်းတော့ခန္ဓာကိုယ်အတွင်းဆိုတော့အတွင်းပဲပြောရမှာပဲ။သို့တော့အာယုံအနေနဲ့သမတ္တမလို့စာအနေနဲ့ပြောရင်တော့အပြင်လို့ပြောတယ်နော်။အဲတော့နာကြည်ဓာတ်ကအတွင်းအပန်းကအပြင်မိမိခန္ဓာကိုယ်ထဲမှာပဲဖြစ်ဖြစ်တပါးသောနေရာမှာပဲဖြစ်ဖြစ်သူကတော့အပြင်လို့ဒီလိုသုံးလိုက်ကျွန်တော်ကပါပဲမိမိခန္ဓာကိုယ်ကိုပြန်ကြည့်မယ်မျက်စိနဲ့ကြည့်မယ်။ဟောခန္ဓာကိုယ်ရဲ့ပုံမှန်တရားအစိုင်ခဲမတွေ့ရဘူးလားတွေ့ရလား။တွေ့ရတယ်။အဲဒီလိုတွေ့ရတော့ကိုယ်ခန္ဓာကိုယ်ဖြစ်ပေမဲ့လို့လည်းပဲအသင်းကိုတော့အပြင်းလို့သုံးပါ။မျက်စိကြည့်ကိုတော့အတွင်းလို့သုံးလိုက်ပါ။ဒါအတွင်းပြင်ရတဲ့ဘောနားလည်းမပါဘူးနော်။အဲဒါမျက်စိရဲ့ကြည့်နားကြည့်နှာခေါင်းကြည့်လျှာကြည့်ကိုယ်ကြည့်စိတ်ဘဝင်စိတ်အဲဒါတွေကအတွင်းလို့ခေါ်တယ်။ပြုတ်လာတဲ့အာယုံတွေကအပြင်းလို့ခေါ်တယ်။အပြင်းကအဆင်းရဲ့အတန်းရဲ့အနှံ့ရဲ့အရသာရဲ့ဒွိဋ္ဌိဇာရဲ့ကြံဒွိဋ္ဌိဇာရဲ့အားလုံးပေါင်းလိုက်တော့6မျိုး။အဲဒီလိုလာတဲ့အခါကျတော့မိမိရဲ့တဏ္ဍာမှာအဲဘုန်းကြီးတို့ဝိညာဉ်ဆိုတဲ့စိတ်6မျိုးပေါ်လာတယ်။အဲဒီဝိညာဉ်ဆိုတဲ့စိတ်6မျိုးကဘာတွေလဲဆိုရင်မြင်စိတ်ရဲ့ကြားစိတ်ရဲ့နားစိတ်ရဲ့စားစိတ်ရဲ့ရနာကောင်းစေရတွေးတော်စေရဟုတ်ပြီနော်ရနာကောင်းစေရတွေးတော်စေရအဲဒီတော့အခန္ဓာကဘယ်မျိုးလဲ6မျိုးအတိုက်ဓာတ်က6မျိုးအပွင့်ဓာတ်က6မျိုးဟုတ်ပြီအဲဒီလိုဖြစ်ပြီးတဲ့အခါကျတော့အသီးသီးတွဲလိုက်မယ်ဆိုရင်မျက်စိကြည့်တဲ့နဲ့ဘာနဲ့တွဲမလဲအစင်းနဲ့တွဲမျက်စိကြည့်တဲ့နဲ့အစင်းနဲ့တိုက်ရင်ဘာစိတ်ပေါ်မလဲမျက်စိပေါ်မယ်အဲ့ဒီမျက်စိကြည်ဓာတ်ရဲ့အဲ့ဒီအစင်ရဲ့အဲ့ဒီမြင်စိတ်ရဲ့ပေါင်းမပေါင်းတာကိုဖတ်တာလို့ခေါ်တယ်။အဲ့ဒါကျတော့စဝိုင်းထဲမှာပြန်ကြည့်ရမယ်။သာလာယရဏဒိစီယဖတ်တော့ဟုတ်ရလား။သာလာယရဏကြောင့်ဘယ်လိုဖြစ်လဲ။ဖတ်တာဖြစ်တယ်။သာလာယရဏကြောင့်ဖတ်တာဖြစ်တယ်။ဖတ်တာဆိုတာဘာသဘောရှိတော့တွေးကြည့်ကြတဲ့သဘော။သတ္တဝပေးကြတဲ့သဘော။ဘာတွေဘာတွေသတ္တဝပေးတယ်မေးမျက်စိကြည်ဓာတ်ရဲ့အစင်ရဲ့မြင်စေရပေါင်းပါဆက်သွယ်ပေးထားတာဒါကိုဖတ်တာလို့ခေါ်တယ်အဲ့တော့ဖတ်တာရဲ့ဆက်သွယ်မှုလုပ်ငန်းကြီး6မျိုးရှိတယ်နံပါတ်1မျက်စိကြည့်ရဲ့ဆင်းရဲမြင်စေရဒီ3ပါးကိုသူဆက်သွယ်ပေးတယ်ဖတ်တာက2မျိုးနောက်တစ်ခါနာကြည့်တဲ့ရဲ့အတန်းရဲ့ကြားစေရဒီ3ပါးကိုဆက်သွယ်ပေးရတဲ့ဖတ်တာက2မျိုးနှာခေါင်းကြည့်တဲ့ရဲ့နားရဲ့နာစေရဒီ3ပါးကိုဆက်သွယ်ပေးရတဲ့ဖတ်တာက2မျိုးလျှာကြည့်တဲ့ရဲ့အရာသာရဲ့စားစိတ်ရဲ့အရိသုံးပါးကိုဆက်သွယ်ပေးတဲ့ဖတ်တာက2မျိုး။ကာယကြည်ဓာတ်ရဲ့တွေးကြည့်စရာအာယုံရဲ့ညာနာကောင်းစေလို့ခေါ်တဲ့တွေးကြည့်စိတ်ရဲ့နော်။အရိသုံးပါးကိုဆက်သွယ်ပေးတဲ့ဖတ်တာက2မျိုး။သရကဘဝင်စိတ်ရဲ့ကြံတွေးစရာရဲ့တွေးတော်စိတ်ရဲ့အရိသုံးပါးကိုဆက်သွယ်ပေးတဲ့ဖတ်တာက2မျိုးဆိုတော့ဖတ်တာကဘယ်မျိုးလဲ။အဖတ်တာ6မျိုးရှိတယ်တဲ့6မျိုးသောဖတ်တာပေါ့နော်အဲဒီ6မျိုးသောဖတ်တာဖြစ်ပြီးတော့လည်းအခါကျတော့ဖတ်တာ1မျိုး1မျိုးမှာ ဝေဒနာကဘယ်နှမျိုးပေါ်တယ်မင်းရဲ့၃မျိုးပေါ်တယ်ခန္ဓာပစ္စယဝေဒနာခန္ဓာကြောင့်ဝေဒနာဖြစ်တယ်ခန္ဓာကြောင့်ဝေဒနာဖြစ်တယ်အဲဒီလိုမျက်စိကြည့်တာရဲ့ဆင်းရဲမြင်စိရဲ့၃ပါးဆက်တော်ပြလိုက်တဲ့သဘောတရားလေးကခန္ဓာအဲဒီဆက်တော်ပြမှုကြောင့်ဝေဒနာဖြစ်တယ်ဝေဒနာက၃မျိုးဖြစ်တယ်ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့ဥပေက္ခဝေဒနာရဲ့ဝေဒနာ၃မျိုးဖြစ်တယ်အဲ့ဒီဝရဏ၃မျိုးဖြစ်တာဘယ်လိုကြောင့်ဖြစ်လဲဖတ်တာကြောင့်ဖြစ်တယ်ဒုက္ခဝရဏဆိုတာကကောင်းသောအာယုံကိုခံစားတယ်ကောင်းတယ်လို့ခံစားတာအာယုံတွေနဲ့ကောင်းခြင်းနဲ့ကောင်းမယ်မကောင်းခြင်းနဲ့မကောင်းဘူးဒါပေမဲ့အဲမိမိသေးတယ်မှာတော့ကောင်းတယ်လို့ခံစားတာအဲ့ဒါဒီဒုက္ခဝရဏမကောင်းဘူးလို့ခံစားတာကဒုက္ခဝရဏအလေအလာသဘောမျိုးနဲ့ခံစားတာကဖုန်တိခဝေဒနာအလုံးပေါင်းလိုက်တော့ဝေဒနာဘယ်လိုမျိုးလဲ၃မျိုးဒီတော့မျက်စိကြည့်တဲ့နဲ့အခင်းနဲ့တိုင်းရင်မြင်စိတ်ပေါ်မယ်အဲဒီမြင်စိတ်ဖြစ်လာရင်ဖတ်တာဖြစ်မယ်အဲဒီဖတ်တာကိုမြင်စိတ်ဖတ်တာလို့ခေါ်တယ်ဘာလို့တော့ဘယ်လိုခေါ်လဲမြင်စိတ်ဖတ်တာမြင်စိတ်ဖတ်တာကြောင့်ဝေဒနာဘယ်လိုမျိုးဖြစ်လဲ၃မျိုးဖြစ်တယ်မြင်စိတ်ဖတ်တာကြောင့်ဖြစ်တဲ့ဝေဒနာ၃မျိုးဟုတ်ရလားတရကအဲ့လိုပဲနောက်တစ်မျိုးကပါလေကြားစိသာသာကြောင့်ဖြစ်တဲ့ဝေဒနာကလည်း၃မျိုးနာစိသာသာကြောင့်ဖြစ်တဲ့ဝေဒနာကလည်း၃မျိုးစားစိသာသာကြောင့်ဖြစ်တဲ့ဝေဒနာကလည်း၃မျိုးတွေးထိစိသာသာကြောင့်ဖြစ်တဲ့ဝေဒနာကလည်း၃မျိုးတွေးတော်စိသာသာကြောင့်ဖြစ်တဲ့ဝေဒနာကလည်း၃မျိုးအလုံးမောဝရဏဘော18မျိုးရှိတယ်။ဟုတ်ရလား။ပြန်ပြောမယ်။မြေစိဖသကြောင့်ဖြစ်တဲ့ဝရဏက3မျိုး၊ကြာစိဖသကြောင့်ဖြစ်တဲ့ဝရဏက3မျိုး၊နာစိဖသကြောင့်ဖြစ်တဲ့ဝရဏက3မျိုး၊စာစိဖသကြောင့်ဖြစ်တဲ့ဝရဏက3မျိုး၊တွေးထိစိဖသကြောင့်ဖြစ်တဲ့ဝရဏက3မျိုး၊တွေးတော်စိဖသကြောင့်ဖြစ်တဲ့ဝရဏက3မျိုး။အလုံးပေါင်းလိုက်တော့ဝရဏဘယ်လိုမျိုးလဲ18မျိုး။ဟုတ်ပြီ။အဲဒီဝရဏတွေဒီဘုရားကြောင့်ဖြစ်တော့ဖာသာကြောင့်ဖြစ်တယ်။အဲဒီတော့ပစ္စုပ္ပန်ခန္ဓာကိုပြတဲ့နေရာမှာမြတ်စွာဘုရားတခေကရမရှိသည်အကျိုးတရားအနေနဲ့ဝရဏကိုနောက်ဆုံးထားပြီးတော့ပြထားတယ်။အဲဒီတော့သကုဏတော်ကပြောကြတဲ့ရှင်သာရိပုတ္တပရိမြတ်ကြီးကအနာတပင်တထေးကြီးကိုတဏှာနဲ့မစွဲနဲ့တဲ့။တဏှာနဲ့မစွဲနဲ့ဆိုတော့ဘလူတွေကိုမစွဲရမှလဲပြောရင်အခုပြောခဲ့ပြီးတဲ့တရားတွေကိုမစွဲနဲ့နော်အဲ့ဒါပရမသောအတွဲကနေစပြီးတော့ပြောမယ်ဆိုရင်မျက်စိအကြည့်ဓာတ်ကိုလည်းမစွဲနဲ့ဟောရလားတခုချင်းတခုချင်းကြည့်နော်မျက်စိအကြည့်ဓာတ်ကိုလည်းမစွဲနဲ့အဆင်းကိုလည်းမစွဲနဲ့မြင်စိတ်ကိုလည်းမစွဲနဲ့ခန္ဓာကိုလည်းမစွဲနဲ့ဝေဒနာကိုလည်းမစွဲနဲ့အားလုံး၅မျိုးနော်ပြန်ပြောမျက်စိကြည်ဓာတ်ကိုလည်းမစွဲနဲ့အဆင်းကိုလည်းမစွဲနဲ့မြင်စိတ်ကိုလည်းမစွဲနဲ့ခန္ဓာကိုလည်းမစွဲနဲ့ဝေဒနာကိုလည်းမစွဲနဲ့အားလုံးပေါင်းလိုက်တော့မျက်စိအကြည်ဓာတ်နဲ့ပတ်သက်တာတရားဘယ်နှမျိုးလဲ၅မျိုးအဲ့တော့မစွဲနဲ့ဆိုတော့ဘာနဲ့မစွဲရမှလဲမင်းတဏှာနဲ့မစွဲနဲ့အဲ့တော့ပရိစ္ဆေသမုပ္ပါဒ်တရားတော်လို့ရပြောမယ်ဆိုတဏှာဖြစ်တာသည်နော်ဘယ်ကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တာအဝိဇ္ဇာကမသိလို့တဏှာကစွဲတာအဝိဇ္ဇာကဘာမသိတာလဲခန္ဓာဖြစ်နေလည်းမသိဘူးယုံနာဖြစ်နေလည်းမသိဘူးဒုက္ခသစ္စာအဖြစ်နေလည်းမသိဘူးဒါလည်းတော့မသိတော့ဘယ်လိုကစွဲလဲတဏှာကစွဲတယ်ဘယ်အမြင်နဲ့စွဲလဲလို့မေးရင်ပုဂ္ဂိုလ်တရားငါဆိုတဲ့အမြင်နဲ့စွဲတာဒါတော့ငါဆိုတဲ့ဒိဋ္ဌိကလေးကအလဲကောင်းမှရှားဝင်နေတယ်လို့ဒီလိုမှတ်လိုက်နော်တဏှာနဲ့ဒိဋ္ဌိကိုတဏှာနဲ့အဝိဇ္ဇာကိုပြောပေမဲ့ဒိဋ္ဌိတရားကအလဲကောင်းမှရှားဝင်နေတယ်အရာရာကိုပြန်ပြီးတော့ပြောမယ်မျက်စိအကြည့်ဓာတ်ဒီယုတ်လန်းနံလားယုတ်တရားမျက်စိအကြည့်ဓာတ်ဒီယုတ်လန်းနံလားယုတ်တရားအဲဒီမျက်စိအကြည့်ဓာတ်ဒီယုတ်တရားအဲဒီယုတ်တရားဆိုတာကမျက်လုံးကြီးကိုပြောတာလားမဟုတ်ဘူးအကြည့်ဓာတ်ကလေးကိုပြောတာနော်မျက်လုံးကြီးကိုပြောတာမဟုတ်ဘူးအကြည့်ဓာတ်ကလေးကိုပြောတာမျက်လုံးကြီးကိုပြောရင်တော့ပညာရှိပေါ့မျက်လုံးလို့ပြောရင်ပညာရှိအကြည့်ဓာတ်ကလေးကပရမတ်ပရမလို့ပြောတဲ့ဒါအရင်ကြည့်တာကလေးဒီပုံမှန်သလားရှိရလားမရှိဘူးလည်းနဲ့ကင်ပြီးတော့ယူပြလို့ရလားမရဘူးမျက်စိနဲ့ကြည့်လို့လည်းမရဘူးလည်းနဲ့ကင်ပြီးတော့ယူပြလို့လည်းမရဘူး အကြည်တိုင်းဆိုတာသဘောတရားလေးပဲအဲ့ဒီသဘောတရားလေးကဓာတ်သဘောလေးဘယ်မှာရှိလဲမျက်လုံးအတွင်းမှာရှိတယ်မျက်လုံးအတွင်းမှာရှိတဲ့ဓာတ်သဘောလေးအဲ့ဒီဓာတ်သဘောလေးကိုတဲ့အဘိဓမ္မာနည်းညာမျက်စိကြည့်ကြလို့ဒီလိုခေါ်ပါလေတဲ့အဲ့ဒီမျက်စိကြည့်တာကိုအဝိဇ္ဇာကဖုံးထားတဲ့အခါကျတော့ဖုံးတဲ့ပရိသတ်တွေကအဲ့ဒီမျက်စိကြည့်တာကလေးကိုမျက်စိကြည့်တယ်လို့မထင်တော့ဘူးဟောရသည်ငါမျက်စိပဲဟောရလားငါမျက်စိပဲဆိုတော့ငါဆိုတဲ့ဒိဋ္ဌိနဲ့မဆိုးဘူးလားဆိုလားဆိုရတော့ငါဆိုတဲ့ဒိဋ္ဌိနဲ့ဆွဲလိုက်တော့ငါမျက်စိတကယ်တမ်းကျတော့ငါပိုင်တဲ့မျက်စိလားယုတ်တရားလေးလားယုတ်တရားလေးယုတ်တရားဆိုတာကအကြောင်းတိုက်ဆိုင်လို့ပေါ်တဲ့အကျိုးတရားအကြောင်းတိုက်ဆိုင်လို့ပေါ်တဲ့အကျိုးတရားဖြစ်ပြီးရင်ပြတ်တတ်တယ်ဘုဂဝတ္တဝါဟုတ်ရလားငါကဟုတ်ရလားအဲ့ဒါကိုငါလို့ထင်လိုက်တယ်ငါလို့ထင်လိုက်တာဒီတခြားလားဒိဋ္ဌိလားပါရတိတော်တက္ကရာဒိဋ္ဌိဟောပြီနော်ဘာဖြစ်လို့ငါလို့ထင်တယ်လဲဒီကနေ့ကျတော့ငါမှမဟုတ်ပဲပဲဟောငါလို့ထင်တာကလည်းရှားကြောက်ထင်တာမဟုတ်ဘူးအဲဒီယုတ်တရားကလေးကိုယုတ်တရားကလေးပါပဲလို့သဘောမပေါက်လို့ပါစဉ်းစားကြည့်နော်ဘယ်လိုသဘောမပေါက်လို့လဲယုတ်တရားကလေးပါပဲလို့သဘောမပေါက်ဘူးယုတ်တရားကလေးပါပဲလို့သဘောမပေါက်တဲ့အခါကျတော့အဲဒီမျက်စိအကြည့်တဲ့ကလေးနှင့်ဒီကဝါသူရဲ့တရားမြာဖြစ်တဲ့ယုတ်ပုံမှန်သရာကြီးအားလုံးကိုစွဲပြီးတော့ဒါငါမျက်စိပဲလို့ဒီလိုတောင်းလိုက်တာမဟုတ်လားငါမျက်စိပဲဆိုတော့ငါဆိုတဲ့စွဲကလေးနဲ့စွဲလိုက်ပြီငါဆိုတာကဒိဋ္ဌိပါဠိတိနဲ့တက္ကရာဒိဋ္ဌိဘယ်ပုံမှာဖြစ်တဲ့ဒိဋ္ဌိနဲ့ယုတ်ပုံမှာဖြစ်တဲ့ဒိဋ္ဌိမျက်စိကြည့်တဲ့ဆိုတဲ့ယုတ်ပုံမှာဖြစ်တဲ့ဒိဋ္ဌိအမှန်ကတော့မျက်စိကြည့်တဲ့ဒီငါဟုတ်ရလားဒါလည်းမဟုတ်ဘူးပုဂ္ဂိုလ်တတ္တဝါကဟုတ်ရလားဗာတရားလေးနဲ့ယုတ်တရားလေးယုတ်တရားလေးဖြစ်တယ်ဖြစ်ပြီးတော့ပြည့်တယ်ပြည့်ပြီးတော့နောက်ထပ်တစ်ခုစားတို့ပေါ်တယ်ဖြစ်လိုက်ပြည့်လိုက်စားတို့ပေါ်လိုက်ဖြစ်လိုက်ပြည့်လိုက်စားတို့ပေါ်လိုက်ပြည့်တာကိုပြည့်တာမသိရလားမသိရင်ဗာတိတိဖြစ်နေတော့တတ္တတတိတိဖြစ်နေတယ်ပြည့်တာကိုမသိတော့ဗာတိတိဖြစ်တော့ပြည့်တာကိုမသိတော့တတ္တတတိတိဖြစ်တယ်တကယ်တော့မပြည့်မဲ့တရားလားပြည့်မဲ့တရားလားပြည့်မဲ့တရားလေးပဲအပြည့်မမြင်လို့သတ္တရာတိတိဖြစ်တာဒီလိုမလားတရားနေစားလည်းပဲအများကပေါ်နေတယ်အမေမွေးတဲ့ကဖြစ်နေတာဟောဒီမျက်စိကလေးအခုဒီလည်းရှိနေသေးတယ်ဒီစုံတရားမျက်စိကလေးများမှောင်နေလို့ရှိရင်အာငါမျက်စိလေးမှောင်နေပြီကြီးလောက်ကြစားမအောင်ဆရာောင်းနေပါလိမ့်ပြဟုတ်ရလားဘာဖြစ်မှမသိပါဘူးမျက်စိကလေးမှောင်နေပါတယ်မျက်စိကလေးမှောင်နေပါတယ်ဆိုတော့ပရမရှိတဲ့မျက်စိကလေးကတပင်းပြင်းနဲ့အားနေသွားတယ်လို့ဒါမျက်စိတွေအားနေလိုက်တာဆိုတော့သောသောငယ်ငယ်တည်းကပါလာတဲ့မျက်စိတို့သူကထင်နေတာကိုနော်တကယ်တော့မျက်စိအကြည့်ကတည်းငယ်ငယ်တည်းကပါလာတဲ့အကြည့်ကအခုရှိသေးလားမရှိတော့ဘူးဘယ်တော့ကပြတ်သွားလဲဖြစ်တဲ့အချိန်တုန်းကပြတ်သွားပြီဒါပြအခုတွေ့နေရတဲ့မျက်စိအကြည့်ကတည်းအခုပြောနေတဲ့မျက်စိအကြည့်ကတည်းငယ်ငယ်တုန်းကပါလာတာလားအခုမှအသိပေါ်လာတာလားအကုမအသိပေါ်လာတာငယ်ငယ်ကလေးကပါလာတဲ့မျက်စိကြည့်တတ်သည်ပြည့်တယ်ပြည့်ပြီးတော့အသိပြန်ဖြစ်တယ်တရကပြည့်တယ်ပြည့်ပြီးတော့အသိပြန်ဖြစ်တယ်အဲဒီလိုစားထုတ်ထုတ်ပြီးတော့ဖြစ်လာတာအကုအသိအစားထုတ်ဖြစ်နေတော့နော်အစားထုတ်ဖြစ်ပြီဆိုမှတော့ခွန်ကြီးတို့ပြိဿတွေစဉ်းစားကြည့်ပေါ့ပရမတ်တခုပြည့်တယ်ပြည့်ပြီးတော့နောက်တစ်ခုအသိပေါ်တယ်နောက်တစ်ခုသည်အသက်အရွယ်ရလာသည်နှင့်အမျှပရမတ်တခုနဲ့သူရဲ့အရင်သွေးချင်းတွေ့နိုင်မလားမတူနိုင်တော့ဘူးတဖြည်းဖြည်းယူရင်းလာပြီဒီလိုမလားအခြေခံကလေးတခုပြည့်တယ်နောက်တစ်ခုစားထိုးတယ်နောက်တစ်ခုစားထိုးတယ်စားထိုးတယ်စားထိုးတယ်ကိုကတော့ပရမအခြေခံနဲ့ဒုတိယအခြေခံနောက်အခြေခံအားလုံးတွေအတူတူပဲလို့ထင်နေတယ်ဒါပေမဲ့မတူဘူးတခုနဲ့တခုတခုနဲ့တခုရေသွေးလေးတွေကွာကွာကွာကွာပြီးတော့လာတယ်အဲ့ဒါကိုပဲစရာလို့ခေါ်တာပေါ့နော်ဟောဒီရောက်ခေါ်ပုံမှန်တရားကြီးကအိုးသွားတာမှမဟုတ်ပဲခေါင်းနပရိသတ်တွေကဟာငငငယ်တုန်းကအသားရည်လေးကတင်းနေတာအခုရောနေတယ်ငါအသားရည်လေးရော့သွားတာကြောင်းသွားတယ်ဒါဇရာရဲ့လက္ခဏာလို့ဒီလိုမလုံးမလားတော့လားအမှန်ကတော့ငငငယ်တုန်းကအသားရည်လေးကတဖြည်းဖြည်းနဲ့ကြောင်းသွားတာမဟုတ်ပါဘူးတဲ့ငငငယ်တုန်းကမိမိနဲ့မျက်စိနဲ့ကြည့်လို့ရတယ်ဟောဒီပုံမှန်သရာကြီးကဒါအတူတူပဲလို့ထင်နေတာအဲဒီတော့မှရှိနေတဲ့ဓာတ်ဘာဝလေးတွေဒီတစ်မျိုးတည်းဟောရလားတမျိုးဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတယ်ကလေးတော်ကဓာတ်ဘာဝလေးဒီအဲ့ဒီတော့ကပဲပြတ်သွားပြီ ပြတ်သွားပြီတဲ့အခါတော့နောက်သတ္တဘာဝလေးအသိပေါ်တယ်ပြတ်သွားတယ်အသိပေါ်တယ်ပြတ်သွားတယ်အသိပေါ်တယ်အဲဒီလိုနဲ့ကာလတွေကြာကြောင်းလာသည်နဲ့အမြဲသတ္တဘာဝကလေးတွေကလည်းပဲသခုနဲ့တွေကိုတွန်းနေရလားမတွေ့တော့ဘူးကြောင်းကြောင်းကြောင်းတော့ပါတယ်အဲဒါကိုပဲအရွယ်ကလေးရှိလာပြီပါတဖြည်းဖြည်းနဲ့ဦးစားလာပြီစရာလက္ခဏာပြလာပြီဒီလိုပြောလိုက်တာကိုတကယ်တမ်းကျတော့မိမိမြန်လာရတဲ့ပုံမန္တရာကြီးကကြောင်းသွားတာလားအထဲမှာရှိတဲ့ဓာတ်ဘာဝလေးတွေကြောင်းသွားတာလားဓာတ်ဘာဝလေးတွေကလည်းတစ်မျိုးတည်းကနေကြောင်းတာလားတစ်မျိုးပြီးလို့တစ်မျိုးသေးပေါ်သွားတာလားအဲတစ်မျိုးပြီးတစ်မျိုးပြတ်တစ်မျိုးသေးပေါ်တစ်မျိုးပြတ်တစ်မျိုးသေးပေါ်ပရမတ္တကုနဲ့ဒုတိယတကုမတူဒုတိယတကုနဲ့တတိယတကုမတူအဲဒီလိုမတူရင်မတူရင်မတူရင်ကနေပြီးတော့ကြောင်းပြောင်းသွားတာကိုပဲစရာလက္ခဏာပြလာတာလို့ဒီလိုပြောလိုက်တာနော်အဲ့တော့ဘယ်မြင်တဲ့အခါကျတော့တစ်မျိုးတည်းလို့မထင်ဘူးလားထင်လားတစ်မျိုးတည်းလို့ထင်တာဗာဒိတိတော့သတ္တရာဒိဋ္ဌိဗာဒိတိပါလေငါပိုင်တယ်လို့ထင်တာငါကိုငါလဲငါဥစ္စာငါပြည့်စုံလို့ထင်တာကဗာဒိတိတော့သက္ကာယဒိဋ္ဌိတစ်မျိုးတည်းလို့ထင်တာကသတ္တရာဒိဋ္ဌိဒီလိုမဟုတ်လားအဲ့ဒီတော့ယောတရားကလေးသည်ငါပိုင်တာလည်းမဟုတ်ဘူးငါပိုင်တာမဟုတ်တဲ့တွင်ငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးသောစာလည်းမဟုတ်ဘူးငါလည်းမပိုင်ဘူးငါမဟုတ်ဘူးငါစာမဟုတ်ဘူးငါမပိုင်ဘူးဆိုတော့ဗာဒိတိရှင်သွားတော့စိတ်ကာယဒိဋ္ဌိရှင်သွားတယ်ဒီလိုမလားအေးတကယ်လို့ကငါပိုင်တယ်ဆိုရင်အဲ့ဒီယုတ်တရားကလေးမပြတ်ပါနဲ့လို့ဒါလို့ရရမှာပေါ့အခုဒါလို့ရရလားမရတာကငါပိုင်လို့လားမပိုင်လို့လားငါမပိုင်လို့ဒါလည်းမပိုင်ဘူးငါစာလည်းမဟုတ်ဘူးတကယ်လို့ငါပိုင်တယ်ဆိုအဲ့ဒီယုတ်တရားကလေးတွေမပြောင်းပါနဲ့လို့ဒါလို့ရရမှာပေါ့ငငယ်တော်ကအတိုင်းပဲတည်ရှိနေပါစေငငယ်တော်ကအတိုင်းပဲသာယူနေတည်ပြီးတော့ဝင်ဝါနေပါစေပြောလို့ရရမှာပေါ့တကယ်တမ်းကျတော့အဲ့ဒီလိုပြောလို့ရရလားအဲ့ဒီလိုပြောလို့မရဘူးသူသဘာဝနဲ့သူကြောင်းနေနေတာအဲ့ဒီလိုကြောင်းနေနေချင်းဒီမလည်ရင်ကိုပိုင်လို့လားမပိုင်လို့လားငါဟုတ်လို့လားငါမဟုတ်လို့လားငါမဟုတ်လို့ငါမဟုတ်လို့ကြောင်းသွားတာပေါ့ငါမပိုင်လို့ကြောင်းသွားတာပေါ့ဟုတ်တယ်မလားတရားကြောင့်အဲ့ဒီယုတ်တရားကလေးတွေငါလည်းမဟုတ်ဘူးငါ့ဥစ္စာလည်းမဟုတ်ဘူးငါလည်းမပိုင်ဘူးအတ္တတရားလေးလားအနတ္တတရားလေးလားအနတ္တတရားလေးအဲ့ဒီတော့ငါမပိုင်ပါဘူးငါ့ဥစ္စာမဟုတ်ပါဘူးငါလည်းမဟုတ်ပါဘူးလို့သဘောပေါက်လိုက်တော့ဗာဒိတိရှင်းသွားတော့တက္ကရာဒိဋ္ဌိရှင်းသွားတယ်အဲ့ဒီသဘောတရားလေးတွေသာဝရဒိဋ္ဌိတာမဟုတ်ပါဘူးပြတ်သွားတယ်ပြည်ပြီးတော့နောက်တစ်ခုအသိပေါ်တယ်ပြည်ပြီးတော့နောက်တစ်ခုအသိပေါ်တယ်စားထုတ်ထုတ်ထုတ်ပြီးတော့ပရမအဟောင်းအဟောင်းနေရာမှာအသိသိသောတရားတွေစားထုတ်ပြီးတော့သွားတာပဲလို့အဲဒီလိုသဘောပေါက်လိုက်တော့အပြက်ကိုမြင်လိုက်တဲ့အတွက်ဗာရတိဆင်သွားတော့သတ္တတဒိဋ္ဌိဆင်သွားတယ်ဒီလိုမြင်ရမလို့အဲ့တော့မိမိတို့ရဲ့သန္တာမှာဒိဋ္ဌိတွေမစင်တဲ့အခါကျတော့ငါပိုင်တယ်လို့ထင်တယ်ငါလို့ထင်တယ်ငါဥစ္စာလို့ထင်တယ်ဟောငါမျက်စိကလေးမှုန်နေပြီကြီးကြသမအောင်လောကသမအောင်ဆိုတော့ငါမျက်စိကိုငါလို့မဆွဲလို့လားဆွဲနေတာလားအဲ့ဒီတော့ငါလို့ဆွဲနေတဲ့အခါကျတော့မျက်စိကလေးဒီစုံတရားယုံရင်သွားမယ်ဆိုရင်ကြိုက်သလားမကြိုက်ဘူးလားမကြိုက်ဘူးမကြိုက်တာရင်ငါမျက်စိအဲ့ဒီမျက်စိကလေးပေါ်မှာဟောမตายရလို့လားตายရနေလို့လားตายานี่လို့ဘောเนาะဒီမျက်စိကလေးပေါ်မှာตายานี่တဲ့အခါကျတော့မျက်စိကလေးတစုံမျက်စိကလေးမျက်စိကြည့်တာကလေးအမြင်အာရုံကလေးတစုံတရာကြောင်းနေသွားမယ်ဆိုမိမိကမကျင်တတ်တော့ဘူးဖြစ်နေတာဒါตายာတဲ့လက္ခဏာဆိုတာဒါပြောတာเนาะအဲဒီတော့ဘုလို့ပေါ်မှာตายာတဲ့မျက်စိကြည့်တာပေါ်မှာตายာတယ်ဒါဖြစ်လို့ตายာတယ်လဲဒိဋ္ဌိဆိုတဲ့ငါဆိုတဲ့အစွဲလေးရှိလို့ตายာတာငါဆိုတဲ့အစွဲဘာကြောင့်ရှိတယ်လဲလို့တစ်ချိန်မေးလိုက်တော့မှဩယုတ်တရားပေါ်မှာယုတ်တရားပါပဲလို့အမှန်တိုင်းမသိအောင်ဖုံးကွယ်တဲ့အဝိဇ္ဇာကြောင့်ပေါ့ဒီလိုမလားအဝိဇ္ဇာကဖုံးကွယ်ရတာမျက်စိကြည့်တဲ့မူလသဘာဝဖြစ်စဉ်ကိုမူလသဘာဝအတ္တတိခွင့်ရရလားဘယ်လိုဖုံးကွယ်ထားလို့လဲအဝိဇ္ဇာဖုံးကွယ်ထားတာဒိဋ္ဌိကငါလို့မထင်ဘူးလားထင်လားအဲဒီလိုထင်တော့ဒနာကမထင်ဘူးလားထင်လားထင်တယ်ကိုမျက်စိကလေးကိုကိုခင်တယ်နော်အဝိဇ္ဇာကမသိအောင်ဖုံးကွယ်တယ်ဒနာကထင်တယ်ဟုတ်လားအဲဘုန်းကြီးတို့ပုရိသေပုဂ္ဂိုလ်အနေနဲ့ပြောမယ်ဆိုရင်တော့ကဏ္ဍနဲ့လဲဆွဲတယ်ဒိဋ္ဌိနဲ့လဲဆွဲတယ်ပေါ့ဒါပေမဲ့နာရမေတ္တိကြီးကတော့ပုရိသေမဟုတ်ဘူးသောတာပန်ဖြစ်နေတဲ့အခါကျတော့သူကဒိဋ္ဌိကိရိတာပဲပြီးသားပုဂ္ဂိုလ်ဖြစ်နေပြီကိုနော်အဲဒီတော့သူတည်းကျတော့ဘာနဲ့ဆွဲတယ်လို့ပြောမလဲကဏ္ဍနဲ့ဆွဲတယ်ဒါဖြစ်လို့တော့ဒိဋ္ဌိဆိုမရှိလို့လားဒိဋ္ဌိဆိုတဲ့အစွဲရှိသလားမရှိဘူးလားအမရှိလို့ပေါ့နော်နာရမေတ္တိကြီးကသောတာပန်ဖြစ်နေတော့ဒိဋ္ဌိဆိုတော့မရှိဘူးဒါပေမဲ့ဘာဆွဲလေးရှိနေသေးတယ်တဏှာဆွဲလေးရှိနေသေးတယ် အရိဒနာဇောလေးရှိနေသေးတယ်ဆိုရင်အရိဒနာဇောလေးတွေဘယ်ပေါ်မှာဆွဲလဲမျက်စိကြီးတဲ့ပေါ်မှာဆွဲတယ်မျက်စိကြီးတဲ့ပေါ်မှာဒနာလေးနဲ့ဆွဲနေပြီဆိုရင်ဒနာပစ္စယဥပါဒနာဥပါဒနာဖြစ်ဘူးလားဖြစ်လားဥပါဒနာဖြစ်မယ်ဆိုရင်ဥပါဒနာပစ္စယကမ္မဘောဩဒနာဥပါဒနာဥသိတဲ့ကံလေးမဖြစ်ဘူးလားဖြစ်မလားဒနာဥပါဒနာဥသိတဲ့ကံလေးဖြစ်တော့ကမ္မဘောပစ္စယသာပြီတဲ့အနာတခန္ဓာတွေအသိပြန်ပြီးတော့မရဘူးလားရမှာလားခန္ဓာအသိပြန်ရမယ်ခန္ဓာအသိပြန်ရတာဒီကလေးတခြားလားသံသရာကျင်လည်သွားတာပဲလားပြီးတော့သံသရာကျင်လည်ခြင်းရဲ့အကြောင်းတွေဘယ်လိုလဲလို့မေးတော့တဏ္ဏဒုဒ္ဒဒိဋ္ဌိနဲ့ပါတယ်ပေါ့နော်တဏ္ဏဒါဒီတဏ္ဏဘယ်လိုကြောင့်ဖြစ်လဲအဝိဇ္ဇာကြောင့်ဖြစ်တယ်ဒါကြောင့်မလို့အဝိဇ္ဇာနဲ့တဏ္ဏသည်သံသရာကျင်လည်ခြင်းရဲ့အကြောင်းဒါပြောတာနော်အဲ့ဒီတော့အရိဒနာကဘယ်ပေါ်မှာခင်တယ်လဲမြေတော့ခုနပထမဆုံးဘယ်ပေါ်မှာခင်တယ်လို့ပြောလိုက်တယ်မျက်စိအကြည့်ဓာတ်ကိုခင်တယ်အရိကမျက်စိအကြည့်ဓာတ်ကိုတဏှာကခင်တဲ့အခါကျတော့အရိဒနာကိုပြသတော့မယ်ဆိုရင်သူရခင်ရမရဖြစ်တဲ့မျက်စိအကြည့်ဓာတ်ကလေးကိုဒါလေးကယုတ်တရားကလေးပါပဲငါမဟုတ်ပါဘူးငါအစမဟုတ်ပါဘူးငါလည်းမဆိုင်ပါဘူးဒါဖြစ်ပြီးပြတ်တတ်တဲ့အနိစ္စသဘောဒုက္ခသစ္စာသဘောတရားကလေးပါပဲလို့ဉာဏ်နဲ့သိအောင်မကြိုးစားရဘူးလားကြိုးစားရမယ်ဒီတော့ပရမအဆုံးဉာဏ်နဲ့သိအောင်ကြိုးစားရမှာကမျက်စိကြည့်တတ်တဲ့ယုတ်တရားဒီပြီးရင်ပြည့်တယ်ဗာသိစာလေမျက်စိကြည့်တတ်တဲ့ယုတ်တရားဒီပြီးရင်ပြည့်တယ်ဗာသိစာပါလေအဲဒီတော့ဒုက္ခသစ္စာပါပဲဒုက္ခသစ္စာပါပဲလို့ကမသိလို့ကတော့မသိအောင်ဖုံးဝဲတာကဘယ်လိုပါလဲခေနာမေနာပါရတာတမေတာကတဏတဏဖြစ်တော့ဘယ်လိုဖြစ်မလဲဥပါရံဖြစ်မယ်ဥပါရံဖြစ်တော့ကမ္မဘဝဖြစ်မယ်ကမ္မဘဝဖြစ်တော့နောက်ဘဝခန္ဓာသိမရဘူးလားရလားအဲ့ဒါဒိဋ္ဌိလားသံသရာကျင်လဲတာလားဒါတော့သံသရာကျင်လဲခြင်းရဲ့တရားခံသိဘယ်လိုပါလဲအဝိဇ္ဇာနဲ့တဏသဘောပေါက်ပြီနော်ကျင်တော့တကဒုတိယအဖြစ်မျက်စိကြည့်တာမှာဘယ်ကလာတိုက်တော့အစင်းကလာတိုက်တယ်တဲ့အဲ့ဒီတော့အစင်းကလာတဲ့အခါကျတော့အဲ့ဒီအစင်းကလေးပေါ်မှာလည်းပဲတဏှာကခင်တတ်ပါသေးတယ်တဲ့နော်အနာရမေသရေကြီးကိုအရှင်သာရိပုတ္တရာပရိမတ်ကြီးကအကျဉ်းချမရှိအောင်ဟောနေတာနော်တဏှာယမသွားပြီးတော့တဏှာနဲ့ညီးနေပါသလိုဟုတ်လားအဲ့တော့ဒကာကြီးတဲ့ဒကာကြီးရဲ့သတ္တမမျက်စိအကြည့်ရရှိတော့အစင်းကလာတိုက်ပါတယ်တဲ့အစင်းကလာတဲ့တော့အစင်းကလေးလာတိုက်တယ်အစင်းကလာတဲ့တော့အစင်းကလေးကိုမြင်လိုက်တယ်ပေါ့နော်အစင်းကလေးကိုမြင်လိုက်တယ်အဲ့ဒီအစင်းကလေးကိုမြင်လိုက်တော့အဲ့ဒီအစင်းပေါ်မှာလည်းပဲတကကြီးတဲ့မစွဲပါနဲ့တဲ့အနာရမေတရေကြီးကတော့သောတာပန်မို့လို့သင်္သာနဲ့မစွဲနဲ့လို့ပြောခြင်းပြောဘုန်းတော်ပရိသတ်တွေကြတော့ဘုရုရှင်ဆိုတော့မစွဲပါနဲ့မျိုးနဲ့ပြောရမှာလေဘာဆွဲလဲသင်္သာနဲ့လည်းမစွဲနဲ့ဒိဋ္ဌိနဲ့လည်းမစွဲနဲ့အဲ့တော့သင်္သာနဲ့လည်းမစွဲနဲ့ဒိဋ္ဌိနဲ့လည်းမစွဲနဲ့လို့ကိုယ်ကောမြဲတဲ့သတိပေးထားပါဟုတ်ရဲ့လားကိုယ်ကောမြဲတဲ့သတိပေးထားပါသတိလေးကပ်ပြီးတော့ဆင်ញင်ပေးထားပါတဏှာနဲ့လည်းမစွမ်းမိပါသေးနဲ့ဒိဋ္ဌိနဲ့လည်းမစွမ်းမိပါသေးနဲ့ဘယ်ပေါ်မှာလဲအစင်းအပေါ်မှာဘာဖြစ်လို့လဲဆိုတော့အစင်းဆိုတာကတရားတရားလားယုတ်တရားလားဟုတ်ပြီအစင်းဆိုတာယုတ်တရားပုံမှန်တရားကိုပြောတာမဟုတ်ဘူးနော်အစင်းကိုပြောတာပုံမှန်လူတရားကိုနှားကြည့်လိုက်တယ်နှားကြည့်လိုက်တော့အစင်းကိုမြင်တယ်လို့ထင်တာလားလူကိုမြင်တယ်လို့ထင်တာလားအစင်းမြင်တယ်လို့မထင်ဘူးဘယ်လိုထင်ပါလဲ။ဟောသားကိုကြည့်လိုက်တော့သားကိုမြင်တယ်၊သမီးကိုကြည့်လိုက်တော့သမီးကိုမြင်တယ်၊ဇနီးကိုကြည့်လိုက်တော့ဇနီးကိုမြင်တယ်၊ခင်မုံကိုကြည့်လိုက်တော့ခင်မုံကိုမြင်တယ်၊ပညာကိုမြင်နေတာဟုတ်ရဲ့လား။ပညာကိုမြင်နေတာတကယ်တော့ကျွန်တော်ဇနီးကိုမြင်တယ်လား၊ခင်မုံကိုမြင်တယ်လား၊သားမြင်တယ်လား၊သမီးမြင်တယ်လား၊အစင်းကိုမြင်တာလား။သားကြီးလည်းအစင်းပဲ၊သမီးကြီးလည်းအစင်းပဲ၊ဇနီးကြီးလည်းအစင်းပဲ၊ခင်မုံကြီးလည်းအစင်းပဲ၊ဘယ်သူပဲကြည့်ကြည့်အစင်းအစင်းသရာမျိုးမျိုးလားတမျိုးတည်းလားတမျိုးတည်းပဲဘယ်သူအစင်းဖြစ်ဖြစ်အစင်းသရာရုပ်တရားပဲတမျိုးတည်းပဲရှိရမယ်အမျိုးမျိုးလို့ထင်နေတာဒီဘယ်လိုရင်အစင်းလို့ထင်တာလားပုဂ္ဂိုလ်တ attva လို့ထင်တာလားပုဂ္ဂိုလ်တ attva လို့ထင်လို့အမျိုးမျိုးလို့ထင်နေတာပေါ့အစင်းလို့ထင်ရင်မျိုးမျိုးဖြစ်ပါမလားစဉ်းစားကြည့်စဉ်းစားကြည့်နော်စဉ်းစားပြီးတော့တရားနာကြည့်စဉ်းစားပြီးတော့တရားနာကြည့်မိမိတို့ထင်လိုက်တဲ့အထင်လေးတွေမှန်သလားမှားသလားဆိုတာပြန်စဉ်းစားကြည့်ဒုတိယကိုမြင်လိုက်တယ်တကယ်ပရမသဘောတရားအရာပြောရင်ဘာကိုမြင်တာတော့အစင်းကိုမြင်တာပါအစင်းကိုမြင်တာပါနော်မြတ်စွာဘုရားကလည်းသကောသပရိသရူပိသဥပိသတိသကုဝိညာဏအစင်းကိုမြင်တာပါတဲ့မြတ်စွာဘုရားကလည်းပြောထားခဲ့တာ ဘုန်းကြီးပရိသတ်တွေကစိတ်မြင်တယ်လို့ထင်တာလားပုဂ္ဂိုလ်သတ္တဝါမြင်တယ်လို့ထင်တာလားဩသူကတော့ကလေးပဲသူကတော့လူကြီးပဲသူကယောက်ျားသူကမိန်းမသူကသားသူကသမီးသူကငါမိတ်ဆွေအဲဒီလိုစိတ်ထဲမှာထင်ကြတဲ့လူကအသေးချင်းနဲ့ခေါ်တာလားပုဂ္ဂိုလ်သတ္တဝါထင်တယ်ခေါ်တာလားပုဂ္ဂိုလ်သတ္တဝါလို့ထင်ပြီးတော့ပုဂ္ဂိုလ်သတ္တဝါလို့မြင်နေတာပေါ့အဲဒီအမြင်ကြီးအမှန်မြင်လားမှားမြင်လားတကယ်ကြတာပုဂ္ဂိုလ်သတ္တဝါလို့မြင်တာလားအသင်းကိုမြင်တာလားအသင်းစရာမျိုးမျိုးရှိတာလားတစ်မျိုးတည်းလားကိုကတစ်မျိုးတည်းလို့မထင်ဘူးအမျိုးမျိုးလို့ထင်နေတယ်ဟုတ်ရဲ့လားကိုကထင်တာကတစ်မျိုးတည်းထင်တာလားမျိုးမျိုးထင်တာလားတကယ်ကြတာပရမသဘောတရားကမျိုးမျိုးရှိတာလားတစ်မျိုးတည်းလားတစ်မျိုးတည်းဒီလိုဆိုတော့အမျိုးမျိုးသောပုဂ္ဂိုလ်သတ္တဝါကိုမြင်တိုင်းမြင်တိုင်းအသင်းကိုအာရုံပြုပြီးတော့ကြည့်ပါဟုတ်တယ်မလားအမျိုးမျိုးသောပုဂ္ဂိုလ်သတ္တဝါကိုမြင်နိုင်မြင်နိုင်ဘာလို့အယုံပြီးကြည့်ရမှာလဲအစိမ့်ဘာယုံပြီးကြည့်လိုက်ရင်စိတ်နေကြုံလားနာလားဘာတရားလဲယုတ်တရားလေးပဲယုတ်တရားဆိုတာကလည်းပရမတ်သဘောတရားလေးမျက်စိနဲ့ကြည့်လို့ရတာကအစင်းလို့ပြောပြမှာပုံမှန်သနာမဟုတ်ဘူးနော်ပုံမှန်သနာလို့ထင်ရင်စိတ်မဟုတ်ဘူးဟုတ်ရလားဒီတော့အစင်းအစစ်ကိုမြင်ပြီးတော့မြင်ရလားမမြင်ဘူးဒီတော့အစင်းအစစ်ကိုဘာနဲ့မှမြင်မလဲဉာဏ်နဲ့မှမြင်မယ်ညာကလေးနဲ့ကြည့်လိုက်တဲ့အခါတော့အော်ဒီပုံမှန်သနာလေးမှာအသင်းဆိုတဲ့သဘာဝတရားလေးရှိတယ်ရဲ့ဟုတ်ရလားအရင်အသင်းဆိုတဲ့သဘာဝတရားကလေးကိုမျက်စိနဲ့ကြည့်လို့ရမှလားဉာဏ်နဲ့မှကြည့်လို့ရမှလားမျက်စိနဲ့တော့ကြည့်လို့ရတယ်လို့တော့ထင်တယ်ရတယ်လို့တော့ပြောတယ်ဒါပေမဲ့လည်းတကယ်တမ်းကျတော့ပုံမှန်သနာဆိုတဲ့ပညာကြီးဖုံးနေတဲ့အတွက်အဲ့ဒီပညာကိုဖွာကြည့်ဖို့ကြတော့မျက်စိသက်သက်နဲ့ရရလားဉာဏ်အကူကြီးမပါဘဲနဲ့ရပါမလားညာကိုကြီးပါမရပါကျွန်တော်လားမျက်စိနဲ့တော့အစင်းကိုမြင်တယ်လို့တော့စာတိုက်ပြီးမှလို့ရပြောတော့ပြောတယ်ဒါပေမဲ့လို့ပုံမှန်သနာဆိုတဲ့ပညာကြီးခံနေတဲ့အတွဲညာကိုကြီးကမပါလို့ကတော့စင်းနေစိတ်ကရောက်ကုန်မရောက်ဘူးစဉ်းစားကြည့်တော့ရောက်ပါမလားမရောက်ဘူးညာကိုကြီးမပါရင်တော့ဘာကိုမြင်တယ်လို့ပြောမလဲပုံမှန်သနာတော့မြင်တယ်လို့ပဲပြောမှာပဲအစင်းမြင်တယ်လို့ဘယ်လိုပြောမလဲဘယ်လိုမှမပြောဘူးတကယ်တမ်းကျတော့မြင်တာကတော့ဆင်းပဲသို့တော့ဆင်းလို့သဘောပေါက်ဖို့ကညာအကူကြီးမပါဘဲနဲ့တော့သဘောမပေါက်နိုင်ဘူးဒီလိုမလားအဲဒါညာအကူကြီးလေးပါလိုက်မယ်ဆိုရင်အော်ဒါလေးကဆင်းနေပဲအသေးစရာယုတ်တရားပဲယုတ်တရားဆိုတာပုံမှန်သနာမရှိဘူးလက်နဲ့ကြိမ်ပြလို့မရဘူးဟုတ်ရလားဒါလိုလက်နဲ့ကြိမ်ပြလို့မရတဲ့သဘာဝတရားကလေးဖြစ်တဲ့အတွက်အဲဒီသဘာဝတရားကလေးဒီငါလည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးနော်တကယ်လို့မိမိကမြင်လိုက်ရတဲ့အစင်းကလေးပေါ်မှာသားလို့ထင်တယ်သမီးလို့ထင်တယ်ဇနီးလို့ထင်တယ်ခင်မလို့ထင်တယ်ပုဂ္ဂိုလ်သတ္တဝါလို့ထင်တယ်ဆိုရင်အဲ့ဒီအမြင်ကြီးမှန်သောအမြင်လားမှားသောအမြင်လားမှားသောပြီမှားသောပြီမှားတယ်ဆိုတာတရားနာဒိဋ္ဌိလားဒီလိုဆိုတော့သားကိုမြင်လိုက်တယ်လို့ထင်ရင်ဒိဋ္ဌိသမီးကိုမြင်လိုက်တယ်လို့ထင်ရင်ဒိဋ္ဌိဇနီးခင်မကိုမြင်လိုက်တယ်လို့ထင်ရင်ဒိဋ္ဌိဗာဒိဋ္ဌိတော့သက္ကာယဒိဋ္ဌိဗာရိတိဗာရိအမတန်သိမ့်မွေ့တယ်နော်အဘိဓမ္မာသဘောလေးအမတန်သိမ့်မွေ့တယ်သိသိချာချာလေးလေးနက်နက်နဲ့စဉ်းစားပြီးတော့ကြည့်မှအဲဒီသဘောကိုပေါ်လျောင်သိတာဒီကအမတ္တမကတော့မသိဘူးနော်ကောင်းပြီဒါဖြင့်သားကိုမြင်တဲ့သမီးကိုမြင်တယ်လို့ထင်ရင်အဲဒီအထင်သိပါတယ်လေသက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိဟောငါသားကလေးသောသောကကြည်တော်ကလည်းဒီပုံစံပါပဲအခုကြည်တော်လည်းဒီပုံစံပါပဲမပြောင်းမလဲပါလားဗာရိတိဖြစ်နေတော့သဒ္ဒနာတိဖြစ်နေတယ်ဟုတ်ရဲ့လားသောသောကကြည်တော်ကလည်းဒီပုံစံအခုကြည်တော်လည်းဒီပုံစံသဒ္ဒါကအသင်းကိုတကယ်မင်းလို့ဒီစကားပြောနေတာဟုတ်ရဲ့လားအသင်းကိုသာတကယ်မင်းရဲ့အသင်းဒီဒီသောသောကနဲ့အခုအထိတော့တည်တည်တည်တတ်ခိုင်မြဲတဲ့သဘောသူမှရှိရလားဖြစ်တယ်ဖြစ်ပြီးတော့ပြတ်ပြီးတော့နောက်တစ်ခုစားတော့ပေါ်နေတာပဲအစင်းအစ်စ်တွေဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ပြတ်ပြီးတော့နောက်တစ်ခုစားတော့ပေါ်တယ်စားတော့ပေါ်တယ်စားတော့ပေါ်တယ်စင်ငယ်စင်ငယ်စင်ငယ်စားတော့ပေါ်နေတဲ့သဘာဝသူ့မှာရှိတယ်တရားကမသိခြင်းနေပင်လည်းအစင်းအစ်စ်ကိုမြင်လို့လားမမြင်လို့လားမမြင်လို့ပေါ့ပုဂ္ဂိုလ်တ attva လို့မြင်နေတယ်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ဒီဘာလေးဒီတော့တက္ကာယဒိဋ္ဌိဘာလေးဒီပါလေအစောသောတော်ကမြင်လိုက်တဲ့အစင်းတွေကဂုဏ်ဒီတွေဒီတိုင်းပါပဲစောသောတော်ကမြင်လိုက်ရတဲ့ငါးသားလေးတွေကဂုဏ်လည်းဒီတိုင်းပါပဲဆိုတော့ဗာရိတိတော်သန္တရာဒိဋ္ဌိဖြစ်နေတယ်ဒီလိုမလားအဲဒါကြောင့်မလို့အသေးကိုအသေးတိုင်းမမြင်နိုင်ဘဲနဲ့ပုဂ္ဂတတဝါငါးတဲ့စားတော့မြင်လိုက်ပြီဆိုကြတဲ့ကောကအသေးကိုအသေးမှသိလို့လားမသိလို့လား อะไรอสินเนียะกะเลนี่ผีพี่တော့บ่ผิดတော့เป็ดเด้เป็ดตาก็ติดตาบ่ดีกูล่ะอสินก็แลไม่ดีผีพี่တော့เป็ดตาก็แลไม่ดีผีเป็ดบาติสาတော့ทุกข์ติสาก็แลไม่ดีหอบ่ดีจริงบ่ได้เด้อป้องเด้ออสินโซ่ได้ยอเตียะกะเลนี่ก็แลไม่ดีอะไรยอเตียะกะเลนี่ผิดเด้ผีพี่တော့เป็ดเด้อสราก็แลไม่ดีผีเป็ดทุกข์ติสาบ่แลโหลไม่ดีนัมเบอร์1ก็ยุ่งหนาก็ไม่ดีนัมเบอร์2ก็ผิดแปลกก็ไม่ดีนัมเบอร์3ก็ทุกข์ทิศาก็ไม่ดีปฏิจิมันမျိုးလဲပေါင်းမျိုးပြန်ပြောပါအောင်နံပါတ်1ကယုံနာကိုမသိနံပါတ်2ကဖြည့်ပြက်ကိုမသိနံပါတ်3ကဒုက္ခသစ္စာကိုမသိဒါလည်းတော့မသိအောင်ဘယ်လိုကဖုံးွယ်ထားလဲဟာအဝိဇ္ဇာရဲ့လက်ချက်သိပြင်းထန်တာဟုတ်ရဲ့လားဒါအဝိဇ္ဇာရဲ့လက်ချက်ပဲအဲ့ဒီအဝိဇ္ဇာရဲ့လက်ချက်နဲ့ဖုံးွယ်ထားတဲ့အခါကျတော့ပုဂ္ဂိုလ်တ attva သရမြင်ကလေးတွေမရောက်ဘူးလားရောက်လာလားပုဂ္ဂိုလ်တ attva သရမြင်ကလေးတွေရောက်လာပြီဆိုတော့နောက်ကနောက်ဆက်တဲ့ဘလူကြီးရောက်လာလဲမင်းတဏှာရောက်လာပြီငါသားမလို့ခင်တယ်ငါသမီးမလို့ခင်တယ်ခင်တယ်မင်းတဲ့တဏှာလေးမရောက်ဘူးလားရောက်လာလားရောက်လာပြီအဲ့ဒီတော့ခင်တယ်မင်းတဲ့တဏှာကဘယ်နေရာအပေါ်မှာရောက်လာတယ်လဲမင်းရဲ့အဝိဇ္ဇာဖုံးွယ်တဲ့နေရာမှာရောက်လာတာအဝိဇ္ဇာကမျက်စိကြည်ဓာတ်ကိုဖုံးွယ်တယ်၊တဏှာကမျက်စိကြည်ဓာတ်ကိုခင်းတယ်။ဟုတ်ရဲ့လား။နောက်တစ်ခါအဝိဇ္ဇာကဘယ်ပေါ်မှာဖုံးွယ်တာလဲ။အစင်းမှာဖုံးွယ်တယ်၊တဏှာကဘလူ့မှာဘလူ့ကိုခင်းတာလဲ။အစင်းကိုခင်းတာ။အစင်းလို့သိလို့ခင်းတာလားမသိဘဲခင်းတာလား။မသိဘဲခင်းတာ။သိရင်ခင်မမလား။မခင်ဘူး။အစင်းသရာယောလာနာလားယုတ်တရား။ယုတ်တရားပါပဲလို့သိလို့ခင်းတာလားမသိဘဲခင်းတာလား။မသိဘဲခင်းတာ။မသိလို့ခင်းတာပေါ့။မသိတာကဘယ်လိုတော့အဝိဇ္ဇာခင်တာကဘယ်ပါလဲတဏအဝိဇ္ဇာနဲ့တဏမူလနှစ်ပြားအမှန်တရားကြီးတယ်နော်ဟောဒီတဏဆွဲလေးကလေးကိုတဲ့ထုတ်တော့မယ်ဆိုရင်အဲဒီလိုစဉ်စဉ်နေနေပြင်းပြင်းပြန့်ပြန့်နှံ့နှံ့ဆက်ဆက်ပြီးတော့ထုတ်လို့ရတာပေါ့သတိထားလို့ရတာပေါ့အဲဒီလိုမှမသိရင်သတိထားလို့ပဲလို့မနေသတိမထားနိုင်ဘူးဆိုရင်ဒီတဏသိအောင်တတ်ဖို့ကဘယ်လွယ်ပါမလဲနော်ကဲကောင်းပြီဒါဖြစ်လို့ရှိရင်အစင်းပေါ်မှာလည်းအဝိဇ္ဇာကဖုံးွယ်တယ်အဝိဇ္ဇာဖုံးွယ်ခြင်းကခုနပြန်ပြောပါအောင်ဗျမျိုးလည်းပေါင်းမျိုးနံပါတ်၄ကဘယ်ပေါ်မှာဖုံးွယ်တာလဲယုံနာပေါ်မှာဖုံးွယ်တယ်နံပါတ်၄ကခြေပြပေါ်မှာဖုံးွယ်တယ်နံပါတ်၃ကဒုက္ခသစ္စာပေါ်မှာဖုံးွယ်တယ်မျက်စိအကြည့်ဓာတ်ပေါ်မှာလည်းဖုံးွယ်တယ်အစင်းပေါ်မှာလည်းဖုံးွယ်တယ်နောက်တစ်ခါနံပါတ်၃ကမျက်စိကြည့်ဓာတ်နဲ့အစင်းတော့တိုက်တဲ့အခါကျတော့ဗာစိတ်ပေါ်တော့